ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့ KIO ကချင်လွတ်မြောက်ရေးအဖွဲ့တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲကနေအနည်းဆုံးအပြည့်ရရေးသဘောတူညီမှုရရှိနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဦးအောင်မြင့်ကပြောပါတယ်။လေ့လာသူအဖြစ်တက်ရောက်မဲ့ UNFC ကိုယ်စားလှယ်အဖွဲ့ကတော့မြမအစိုးရအနေနဲ့တိုင်းရင်းသားအရေးမှစေရနာမှန်မှန်သဘောထားကြီးကြီးနဲ့လှုပ်ဆောင်ဖို့တိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံရွှေလီမြို့မှာရောက်နေတဲ့ VOA ဝိုင်းတော်သူဒေါက်ကင်ဆိုဝင်းကပြောပြပေးပါမယ်ရှင်။
ကောင်းပါပြီရှင်။ကချင်ပြည်နယ်မှာစစ်ရေးတာဝန်တွေရောအရက်ဖက်အစ်မြင့်တာဝန်တွေကိုပါအတွေ့အကြုံရှိတဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်ရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တူဖြစ်တဲ့ဝင်းကြီးဦးအောင်မြင့်ကကချင်ပြည်နယ်လူထုရဲ့ဆန္ဒကိုအလေးအနက်ထားပြီးတော့ဆွေးနွေးသွားမှာဖြစ်တယ်လို့ VOA နဲ့တီးသန့်တွေ့ဆုံရမှာအခုလိုပြောဆိုပါရယ်
။ပြီးခဲ့တဲ့အပတ်မှာကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ဒီမှာပဲဆွေးနွေးခဲ့လိုက်တဲ့အပိုင်းမှာအခုတစ်ပတ်ပြန်ပြီးဖြစ်လာတဲ့အထီးကိုသူတို့ကလည်းပြည်သူတွေကဆန္ဒခံယူခဲ့တယ်နောက်ပြီးတော့မှသူတို့ရဲ့ KIU အဖွဲ့အစည်းတွေမှာရောဒီတကယ်တိုက်ပွဲဝင်နေတဲ့တပ်တွေနဲ့ရောသူတို့သဘောထားတွေဟိုတယောက်နဲ့တယောက်နဲ့ညှိနှိုင်းခဲ့တယ်လို့ကျွန်တော်တို့အကြံဉာဏ်အဖြစ်သတင်းရရှိတာ။အဲ့တော့ကျွန်တော်တို့မနေ့ပြန်မှာဆွေးနွေးပွဲမတိုင်ခင်မှာအခုကျွန်တော်လာတဲ့အခုကျွန်တော် PCG အဖွဲ့တွေနဲ့ကျွန်တော်တို့ဒါအခုဆွေးနွေးတာပေါ့လေအချို့ဆွေးနွေးတာလေးတွေလုပ်ပါတယ်။နောက်ပြီးတော့မှကျွန်တော်တို့ကြားတဲ့သတင်းအချက်အလက်တွေလည်းကျွန်တော်တို့မေးမြန်းစုံစမ်းကြည့်တဲ့အခါမှာ KIU အဖွဲ့အစည်းတွေရော KIU အဖွဲ့အစည်းတွေရောတက်မတော်ကျွန်တော်မြမတက်မတော်ဘက်ကအဖွဲ့အစည်းတွေရောအခုညဉ့်ညဉ့်ရေးဖော်ဆောင်မဲ့ကျွန်တော်တို့ပါဝင်အဖွဲ့အစည်းတွေကိုမျှော်လင့်ချက်ကတော့အောင်မြင်မှုရရှိမယ်လို့ကျွန်တော်တို့ဒီလိုပေါ့နော်အ ਨੇ ဆုံးတော့ပြည်ခတ်ရဆဲတဲ့အဆင့်ကိုရောက်သွားအောင်ဒီဆွေးနွေးနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။သို့တော်လည်းပဲသူတို့ရဲ့အခြေအနေသူတို့ခံစားချက်တွေရဲ့သူတို့ပြည်သူတွေရဲ့ခံစားချက်တွေရဲ့ဒါတွေကိုတော့ကျွန်တော်ဆွေးနွေးပွဲကိုရောက်တဲ့အခါကျတော့ကျွန်တော်တို့ဒီညတနည်းနဲ့ရောဟိုအားလုံးကျွန်တော်တို့ဒီ monetary လုပ်မဲ့အဖွဲ့တွေကလည်း UNFC ကနေပြီးတော့ကျွန်တော်တို့ဥအောင်မင်းကနေပြီးသူတို့ chance ပေးလိုက်ပါတယ်ခင်ဗျားတို့ကြိုက်တဲ့လူတွေဖိတ်ပါเนาะနောက်ပြီးတော့မှဒါဂျားဝင်ပြီးတော့ကျွန်တော်တို့ဒီဟိုစောင့်ကြည့်လေ့လာတဲ့အဖွဲ့အနေနဲ့လည်းဒီတရုတ်ပြည်သူ့သမ္မတနိုင်ငံကလည်းသူတို့ဒီ special envoy နဲ့သူတို့စီမံပြီးတော့ဆောင်ရွက်ပေးမယ်ဆိုတော့ကျွန်တော်သိရပါတယ
် PCG လို့ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးရေးအကျိုးဆောင်အဖွဲ့ဝင်ဥယျပ်ဆောင်ခေါင်ကတော့အမေးရှိပြီးအဖြေမရှိတဲ့ဆွေးနွေးပွဲမဖြစ်စေလို့တဲ့အကြောင်းသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ
်လူဦးနှစ်ဖက်ရဲ့ပွန်လင်းမင်တာမှုနဲ့တယောက်နဲ့တယောက်ဒီအဖြစ်မှန်ကိုဆွေးနွေးမှုပေါ်မှာဟိုအမန်တရားဆုံးဖြတ်ဖို့ပဲအမန်တရားမဆုံးဖြတ်ရင်တော့ဒါတော့အဖြစ်ကောင်းမထွက်ဘူးပေါ့နော်ဒါကြောင့်မို့အခုကမေးကွန်းချပြီးဆိုရင်တော့အဖြစ်တော့ရှိတာပေါ့အခုကမေးကွန်းချပြီးတော့အဖြစ်မရှိတဲ့ဟိုဆွေးနွေးပွဲဆိုရင်တော့ဟိုဘာလဲဆိုအဖြစ်မှန်ထွက်မလာပါဘူးဒါဟိုစာမေးပွဲလို့ပေါ့နော်မေကွန်းပေးတာကတော့အဖြေထွက်လာဖို့ပဲလေအခုကျွန်တော်တို့တုံးတက်တာတော့မေကွန်းတော့ချိတယ်အဖြေမရှိဘူ
းမနေ့ဖန်မတ်လ17ရက်နေ့မှာကျင်းပမယ်ဗိုလ်ချုပ်ဂွမ်မောဦးဆောင်နဲ့ KIO ကချင်လွတ်မြောက်ရေးအဖွဲ့နဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်နဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တို့ဆွေးနွေးပွဲမှာလေ့လာသူဖြစ်တက်ရောက်ဖို့ရှိတယ်ထိုင်းအခြေစိုက် UNSC ပြည်ထောင်စုတိုင်းရင်းသားများဖက်ဒရယ်ကောင်စီကိုယ်စားလှယ်အဖွဲ့ဝင်စောဒေးဗစ်တာကပေါ်ကတော့KNU အထူးဆန်ဖြစ်ခဲ့တယ်လို့မျိုး KIO မဖြစ်ရအောင်ဝန်ရံကြဖို့တာဝန်ရှိတယ်လို့အခုလိုသုံးသပ်ပါတယ်
။၁၉နှစ်ကာလတုန်းကကျွန်တော်အထူးဆန်ဖြစ်ပြီးတော့စီးရချိန်ကုန်မှုအဲ့လိုဖြစ်ခဲ့တယ်။အခုလည်းကျွန်တော်တွက်တာ KIO ကအထူးဆန်ဖြစ်ပြီးတော့စီးရချိန်ကုန်မှုအဲတစ်ဖက်ကလောက်တယ်ပေါ့နော်။အဲ့ဒါမသိတော့ဘူးကျွန်တော်တို့နေရ။ဒါကြောင့်ကျွန်တော်တို့ဒီမှာရပြီဟိုမှာတိုက်။ဟိုမှာရဒီမှာတိုက်ဆိုတာမျိုးမဖြစ်ဘူးပေါ့။နော်အဲ့တော့အားလုံးစေတနာတမ်းတမ်းနဲ့ဆွေရအနေနဲ့သဘောထားကြီးကြီးအစားနဲ့ကျွန်တော်ပြောတယ်သဘောထားကြီးလောက်ပါအတိုင်းအမနဲ့ပတ်သက်လာအဲ့ဒါကိုပြန်ပြီးတော့စူးစမ်းအောင်ပေါ့လေ
ဦးအောင်မင်းဦးဆောင်နဲ့မြမငင်းညာရေးကိုယ်စားလှယ်အဖွဲ့ဝင်19ဦးဦးစွန်လွတ်ကန်နဲ့ဗိုလ်ချုပ်ဂွမ်မောတို့ဦးဆောင်နဲ့ KIO ကိုယ်စားလှယ်အဖွဲ့ဝင်12ဦး SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်မတော်RCSS SSA ရှမ်းပြည်တောင်ပိုင်းတပ်မတော်နဲ့ UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီ NDAA မိုင်းလာအဖွဲ့ရဲ့ကိုယ်စားလှယ်တွေဟာလည်းမနေ့ဖန်ဆွေးနွေးပွဲကိုတက်ရောက်ကြမှာဖြစ်ပါတယ်။ဒီကနေ့တော့ဥအောင်မင်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေနဲ့ဗိုလ်ချုပ်ဂွမ်မောဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာရွှေလီမြို့မှာအလွတ်တဘောတွဲဆုံဆွေးနွေးနေကြပြီးတော့မနေ့ဖန်တရားဝင်စည်းဝေးတဲ့အခါမှာအင်ရှင်တရုတ်နိုင်ငံအစိုးရရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဝေါင်းလည်းတက်ရောက်မယ်လို့သိရပါတယ်ရှင်။